ောက်ခုဈေးမဲ့ပေါ့နော်ဒီအစီရင်ခံစားမှာပေါ့ဘယ်လိုတတုမျိုးတွေကိုထည့်ပြီးတော့ထည့်သွင်းထားတာလဲတတုအရေးအတွက်ဘယ်လောက်ပါလဲပေါ့နော်သိချင်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့ထည့်သွင်းမဲ့ EIDI အစီရင်ခံစားမှာဒီတဘာဝအရင်းမြစ်နေတဲ့၃မျိုးပါပါတယ်ခင်ဗျာပထမကတော့ဒါရေနံနဲ့တဘာဝတန်ငွေဖြစ်ပါတယ်ပြီးရင်တော့ကြောက်မြက်နဲ့အထူးသဖြင့်ဒီကြောက်စိမ်းဒီကြောက်မြက်နာပါပါတယ်ပြီးရင်တော့အခြားတတ္တုများဆိုပြီးပါပါတယ်အခြားတတ္တုများခေါင်းဆောင်အောင်မှာတော့ဒီတတ္တုအမျိုးအစားတော်တော်များများထည့်သွင်းထားတာဖြစ်ပါတယ်ခင်ဗျာ
ဒီကနှစ်စင်ပေါ့နော်မြန်မာနိုင်ငံရဲ့ဝင်ငွေထဲမှာဒီ twin threat တွေပေါ့တတ္တုတွေကနေတူဖို့ရရှိရဲ့ဝင်ငွေကဘယ်လောက်ရှိပါသလဲရှင
်ကျွန်တော်ပြီးခဲ့တဲ့ကာလများဆိုရင်ကျွန်တော်တို့ဒီနိုင်ငံရဲ့ပို့ကုန်စုစုပေါင်းရဲ့90ရာခိုင်နှုန်းအထက်မှာရှိပါတယ်အခုကျွန်တော်တို့ပထမဆုံးအချိန်ဒီ EIDI အစီရင်ခံစားမဲ့မှာပါလာမဲ့ဒီဘန္နာနှစ်ကတော့ဒါ2034ဘန္နာနှစ်ဖြစ်ပါတယ်အဲ့ဒီဘန္နာနှစ်မှာဆိုရင်တော့ကျွန်တော်တို့ပို့ကုန်တန်ဖိုးစုစုပေါင်း10ဘီလီယံလောက်ရှိပါတယ်အဲ့တော့အဲ့ဒီထဲမှာမှကျွန်တော်တို့ဒီတဘာဝအရင်းမြစ်ကရတဲ့ဝင်ငွေဟာ40ရာခိုင်နှုန်းလောက်ရှိပါယူဆပါတယ
်ဒီရွက်ကောက်ဝယ်မတိုင်ခင်အချိန်လေးမှာပဲ Global Witness ကနေပြီးတော့အစီရင်ခံစာတစ်ဆောင်ထုတ်ပြန်သွားတာပေါ့နော်ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဒီကြောက်စိမ်းကဏ္ဍကနေပြီးတော့ဟိုအလေအလွင့်တွေများနေရဆိုတဲ့ဥစ္စာတွေလည်းပါတယ်ပေါ့နော်အဓိကကတော့ဟိုအကုန်လုံးကအခွန်မဆောင်ကြဘူးဆိုတဲ့သဘောတက်ရောက်တာပေါ့နော်ဆိုတော့အဲ့ဒီအစီရင်ခံစာထုတ်ပြန်လိုက်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံရဲ့ EIDI ဇန်နဝါရီလမှာတင်ပြမယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ထိကိုက်မှုများရှိနိုင်လားရှင
်မရှိနိုင်ပါဘူးဘာကြောင့်လဲဆိုတော့ဒါဟာကျွန်တော်တို့ EIDI ဆိုတာကကျွန်တော်တို့လိုပေါ့နော်စင်ခရုံမှုတွေရှိနေတဲ့နိုင်ငံကျွန်တော်တို့ကုပြည့်ပြင်ပြောင်းလဲရေးကိုဆောင်ရွက်နေတဲ့နိုင်ငံတွေမှာအလွန်တကူဆောင်ရွက်လို့ရအောင်တည်ထွင်ထားတဲ့နိုင်ငံတကာဆန်တကူဖြစ်ပါတယ်အဲ့တော့ Global Witness ကတော့ကျွန်တော်တို့နိုင်ငံရဲ့သဘာဝအရင်းမြစ်ကနေရလာမဲ့ဒီအကျိုးမြတ်တွေနဲ့ရေရှည်သွားမဲ့လုပ်ငန်းစဉ်တကူသူကတင်ပြထားတာပေါ့နော်ငြိမ်းချမ်းရေးတည်ဆောက်ဖို့လိုတယ်ပြီးရင်ငြိမ်းချမ်းရေးရသွားပြီးရင်တောင်မှတရားဥပဒေစိုးမိုးဖို့ဆိုတာလိုသေးတယ် Policy တွေကလည်းခိုင်မာဖို့ဆိုတာရှိဖို့လိုတယ်ပြီးရင်နည်းပညာပိုင်းမှာကလည်းကျွန်တော်တို့ကအများကြီးလိုအပ်နေတာရှိတဲ့အတွက်ကြောင့်ဒါဟာရည်ရှည်လုပ်သွားမယ့်လုပ်ငန်းစဉ်ဖြစ်ပါတယ်အဲ့တော့ဒီကျွန်တော်တို့ရဲ့လုပ်ငန်းစဉ်ပြင်ပမှာရှိနေတဲ့ဒီကြောက်စိမ်းလုပ်ငန်းရဲ့ဒုတွေပမာဏကြီးတယ်ဆိုတာလည်းကျွန်တော်တို့နားလေအခုလုံးလုံးဆယ်မှာလည်းခုနပြောတဲ့ကျွန်တော်တို့လုံအပ်ချက်တွေအားလုံးမှာပြည့်စုံသေးတဲ့အတွက်ကြောင့်မို့လို့အခုချိန်မှာအခုလိုစိန်ခေါ်မှုတွေအများကြီးရှိနေမယ်ပြဿနာတွေအများကြီးတက်နေတယ်ဒါကြီးကလည်းမမှန်သေးဘူးမကောင်းသေးဘူးဆိုတော့ကျွန်တော်တို့အားလုံးသိပါတယ်ဒါပေမဲ့လည်း EIDI ဟာဒါကိုကောင်းအောင်လုပ်ဖို့ပူပြီးကောင်းအောင်လုပ်ဖို့အကောင်းဆုံးဖြစ်အောင်သွားနိုင်ဖို့လမ်းကြောင်းတစ်ခုကိုကျွန်တော်တို့ပြပေးခဲ့တယ်လို့ကျွန်တော်တို့ထင်ပါတယ်အဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ EIDI စီရင်ခံစာအတွက်ဆိုရင်တော့ Global Witness Report ဟာဘာမှထိခိုက်မှုမရှိပါဘူးပြီးရင်သူ့အစီရင်ခံစာထဲမှာဟိုကရေးထားတာဒီကျွန်တော်တို့နိုင်ငံရဲ့ထွက်ပေါက်ကွာ EIDI လုပ်ငန်းစဉ်ကိုပိုကောင်းအောင်လုပ်ဖို့ပဲရှိပါတယ်ဆိုပြီးသူကလည်းရေးထားပါတယ်ခင်ဗျအဲ့အတွက်ကြောင့်လည်းကျွန်တော်တို့အောင်မြင်လိမ့်မယ်လို့ကျွန်တော်ယုံပါတယ်ခင်ဗျ
ဆိုရရဲ့အခွန်အောက်နိုင်တဲ့အတိုင်းတာထက်ကိုကုမ္ပဏီတွေကများနေတယ်ပြီးရခါကျတော့အဲ့ကုမ္ပဏီတွေကအပြင်ကိုထုတ်ပြီးတော့ပေါင်ကိုရောင်းချတာတွေများနေတယ်လို့လည်းဒီ Global Witness ကစီရင်ခံစာထဲမှာပါတယ်ဆိုတော့လေဆိုတော့အဲ့ဒီဥစ္စာတွေကိုထိန်းချုပ်ဖို့အတွက်ကိုဘယ်လိုမျိုးစီမံကိန်းချနိုင်မလဲ
အဲ့ဒါတွေကရေရှည်လုပ်သွားအောင်ပါဘောနော်နံပါတ်1ကဒီထဲမှာပွားပြီးတော့သိပ္ပံနည်းကြတကယ်နည်းပညာအစစ်မြင့်တဲ့နည်းပညာနဲ့သွားပြီးတော့လုံးဝမယ်ဆိုပြီးပြောတယ်မြေစာပုံတွေကိစ္စအဲ့တော့အားလုံးမယ်ဆိုရင်ကျွန်တော်တို့မှမရှိဘူးနိုင်ငံသားပညာရှင်တွေနဲ့တခါတည်းသွားပြီးစနစ်တကျလုပ်မယ်ဆိုရင်အဲ့ဒါတွေသွားဖို့တော့အခက်အခဲရှိပြီးရင်အဲ့ဒါတွေရှိအောင်တော့နော်တရားဥပဒေစိုးမိုးရေးဆိုတာမရှိပြရင်လေတရားဥပဒေမစိုးမိုးတဲ့နေရာမှာသွားပြီးတော့နော်ရေရှည်လုပ်ငန်းတည်ဆောက်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးအဲ့တော့တရားဥပဒေစိုးမိုးရေးအတွက်ကလည်းကျွန်တော်တို့ကအားလုံးဒီအစိုးရရောပြည်သူရောအရက်ဖက်ဖွဲ့စည်းရောကဏ္ဍကပါပို့ပြီးတော့ဒါကိုလုပ်ဖို့လိုတယ်ဒါပေမဲ့အဲ့ဒီအားလုံးကလုံနိုင်မှုဆိုရင်ငင်းငန်းကြီးရရပါငင်းငန်းကြီးကအားလုံးသိတဲ့အတိုင်းပဲတော်တော်ကိုခဲခဲခဲခဲနဲ့ပေါ့နော်အခုတည်းကတီဆောက်ခဲ့ရတာဆိုရင်ဒါတဝက်လောက်လမ်းတဝက်ရောက်နေ
ပြီအစိုးရတက်တက်လာမယ်ဆိုရင်ရောအခုရှိနေတဲ့သုံးဝင်ဆိုင်အဖွဲ့ရဲ့အနေအထားကပြောင်းလဲသွားဖို့ရှိလားရှင
်အစိုးရတက်ရဲ့မူဝါဒနဲ့သူ့ရဲ့လုတ်သွားမဲ့ဆုံးဖြတ်ချက်ဒီပေါ်မှာမူတည်ပါတယ်ဒါကိုဥဆောင်နဲ့ကျွန်တော်တို့ဥက္ကဋ္ဌနဲ့အခုကျွန်တော်တို့လိုဘေးကနေဝိုင်းပြီးပန်ပိုးတဲ့လူတွေအနေနဲ့ကတော့ဒါရှေ့မှာရှိလာမဲ့အစိုးရတည်းရဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိပါတယ်ခင်ဗျာ
ခုလိုဖြည့်ပေးတဲ့အတွက်ကျေးဇူးများ
တင်ပါတယ်เนาะ
ဟုတ်ကဲ့